ဗီယက်နမ်နိုင်ငံမှာအပန်းဖြေပင်လယ်ကမ်းခြေတွေရှိတဲ့တနင်ကမ်းရိုးတန်းမြို့တစ်ဝိုက်မှာကိုဗစ် -19 အတည်ပြုလူနာတော်တော်များများတွေ့ရှိခဲ့ပြီးတဲ့နောက်ဒေသထဲမှာရှိတဲ့လူပေါင်း 7,000 လောက်ကိုဘေးကင်းရာရွှေ့ပြောင်းပေးနေပါတယ်။ပြည်တွင်းခီးသွွားဧည့်သည်အများစုဖြစ်တဲ့လူ 7,000 လောက်ကိုဘေးကင်းရာပြောင်းရွှေ့ဖို့အတွက်အနည်းဆုံး4ရက်လောက်ကြာနိုင်တယ်လို့အစိုးရရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဗီယက်နမ်နိုင်ငံမှာဧပြီလရဲကဆိုရင်ပထမဆုံးလူမှုအတိုင်းဝိုင်းကြားကူးစက်မှုရှိနေတယ်လို့စနေနေ့ကအတည်ပြုခဲ့ပြီးတဲ့နောက်အာဏာပိုင်တွေကသတိနဲ့စောင့်ကြည့်နေကြတာပါတနင်္ဂနွေနေ့မှာလည်းနောက်ထပ်အတည်ပြုလူနာ3ယောက်တွေ့ခဲ့ပြီးအားလုံးကဒနန်းမြို့တဝိုက်ကဖြစ်ကြပါတယ်ဒနန်းကနေပြန်သွားကြသူတွေအနေနဲ့ကိုယ်နေရရောက်ရင်နေအိမ်မှာ14ရက်တီးကြခွဲနေကြရမယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာလည်းအတည်ပြုလူနာဒီကနေ့တနင်္လာနေ့မှာ930ကျော်တွေ့ရှိခဲ့ပြီးတရင်6ပတ်ထုတ်ပြန်ထားတဲ့လော့ခ်ဒေါင်းအမိန့်ကိုတက်တန်းတိုးနိုင်တယ်လို့တာဝန်ရှိသူတွေကသတိပေးပါရယ် COVID-19 အတည်ပြုလူနာကမ္ဘာမှာအများဆုံးဖြစ်နေတဲ့အမေရိကန်ပြည်ထောင်စုမှာလည်းတနင်္ဂနွေနေ့တရက်ထဲမှာပဲအတည်ပြုလူနာ 9,500 ကျော်တွေ့ရှိပြီးသေဆုံးသူ900ကျော်ပါရယ်စုစုပေါင်းအတည်ပြုလူနာကတော့42,000ကျော်နေပါပြီ COVID-19 ကရောဂါကြောင့်ထိခိုက်ခဲ့သူတွေကိုကူညီထောက်ပံ့ရေးဒေါ်လာ1 trillion သုံးဆွဲမဲ့အစီအစဉ်တွေကိုအထက်လွှတ်တော် Republican အမတ်တွေဒီကနေ့ကြေညာမယ်လို့မျှော်လင့်ရပါတယ်။ကတ်ရောဂါကြောင့်အလုံးလက်မဲ့ဖြစ်နေသူတန်းနဲ့ချီအတွက်အပတ်စဉ်ဒေါ်လာ600ထောက်ပံ့နေတဲ့ပြည်ထောင်စုအစိုးရရဲ့ပထမထောက်ပံ့ကူညီမှုအစီအစဉ်ကလာမယ့်တောက်ကြနေ့မှာပြီးဆုံးတော့မှာဖြစ်ပါတယ်။